ရွေးကောက်ပွဲမှာတခင်းတဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရကိုဦးဆောင်တဲ့အခါပြည်သူငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့အကြောင်းပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ငြိမ်းချမ်းရေးကိစ္စအပါအဝင်အစိုးရတဲ့အနေနဲ့ဆောင်ရွက်မဲ့ကိစ္စတွေကိုပါထည့်သွင်းပြောကြားပါတယ်။68ချိန်မြောက်မြန်မာလွတ်လပ်ရေးနေ့အခမ်းအနားကြောင်းကိုတော့ကိုရိုက်သွားရောက်သတင်းယူထားတဲ့ VOA တောက်မမင်းမြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာတဲ့အခါလှုပ်ဆောင်ရမယ့်ပထမဦးဆုံးတာဝန်ဟာငင်းချင်းတိဆောက်ဖို့ဖြစ်ပြီးတကယ်ထိရောက်တဲ့ငင်းချင်းညီလာခံတစ်ခုကျင်းပသွားမှာဖြစ်တယ်လို့ရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့ဒီကနေ့ကြာရောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တစ်ခုကတော့ငင်းချင်းတိဆောက်ဖို့ပဲဖြစ်တယ်။တကယ်ထိရောက်တဲ့ငင်းချင်းညီလာခံတစ်ခုကြီးကျင်းပပြီးတော့ကျမတို့အခုလက်မှတ်ထိုးထားတဲ့ပြစ်ခတ်တဲ့အပြစ်ခတ်ခတ်ရစဲရစာချုပ်ကိုပုံပေါ်ပြီးတော့အားလုံးပါဝင်လာနိုင်အောင်လို့ကျမတို့လုပ်ရမယ်။ကျမတို့ရဲ့အစိုးရဟာမျိုးသားရင်ကြားစေရေးဆိုတဲ့ဘူးကိုအခြေခံတဲ့အစိုးရဖြစ်ပါဖြစ်ရပါစေမယ်ဆိုတော့ဒီတိုင်းပဲဖြစ်ရပါစေမယ်ဆိုတာလည်းကျမအခုဒီကနေထပ်မှပြောပြောချင်ပါတယ
်။ပြည်သူတွေအနေနဲ့အပြောင်းလဲကိုမစိုးရိမ်ကြဖို့နဲ့အားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲမျိုးဖြစ်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ
်။အခုအပြောင်းလဲကြောင်းမလို့စိုးရိမ်တဲ့ကျမတို့ရဲ့နိုင်ငံသူနိုင်ငံသားအားလုံးကိုကျမအနေနဲ့စကားပြပြပါပြစီမစိုးရိမ်ပါနဲ့။ကျမတို့ဟာဒီအပြောင်းလဲဟာအားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲဖြစ်အောင်လို့ကျမတို့အစကုံကြိုးစားမှာပါ
။စစ်မှန်တဲ့လွတ်လပ်ရေးရဲ့အရာတော်ကိုခံစားခြင်းရင်ကိုယ်တိုင်းပြည်ရဲ့ကံကြမ္မာအတွက်နိုင်ငံသားတဦးချင်းတောင်းယူတတ်ဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကလွတ်လပ်ရေးနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်။ရန်ကုန်မြို့အနောက်ရွှေကုန်းတိုင်းလမ်းမှာရှိတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်မှာကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့ခမ်းနားကိုဒေါ်ဆန်းစုကြည်အပါအဝင် NLD ပါတီဗဟုအလုံးမှုဆောင်တွေအခြားနိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့နိုင်ငံခြားတန်ယုံတွေကတန်မတ်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်။စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လဲဒေါ်ဆန်းစုကြည်ကတိုက်တွန်းလာပြီးဒီမိုကရေစီလှုပ်ထုံးလုံနည်းတွေအတိုင်းအားလုံးအတူတကွလက်တွဲလှုပ်ဆောင်မယ်ဆိုရင်နောင်လာမယ့်လွတ်လပ်ရေးနေ့တွေမှာတိုင်းပြည်ရဲ့အခြေအနေပုံပြီးကောင်းမွန်လာမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ်။တိုင်းပြည်
လက်ရေးဟာဘယ်လိုလဲ။ဒီကျက်အခုကနေဆိုရင်ကျွန်တော်တို့အားလုံးဟာကိုယ့်နိုင်ငံရဲ့ကံကြမ္မာအတွက်ဟိုတောင်ကျွမ်းတဲ့အခြေအနေတွေဆိုတာကိုမောပေါင်းဖြစ်ပါတယ်။မြန်မာတောင်ရှိတယ်၊မြန်မာတောင်ရှိတယ်ဆိုတဲ့အချက်ကိုကျွန်တော်တို့ဆက်ပြီးသွားလို့ဖြစ်ပါတယ်။လူတိုင်းလူတိုင်းဟာကိုယ်မှလည်းတောင်ရှိတယ်၊ကိုယ်နေနိုင်တာဒီတောင်ကြီးကြီးလို့တဲ့ပုံစံသားရဖို့အတွက်ကြီးတတ်ဖို့ညီညွတ်ဖို့ကိုယ်မှတောင်ရှိတယ်ဆိုတဲ့အချက်ကိုဆက်ပြီးတော့ပြောပါမယ်။တောင်ဝင်မယူခြင်းလို့ဆိုရင်လူတိုင်းရဲ့အရသာခံစားရတယ်။လူတိုင်းရဲ့အရသာတော့ခံစားခြင်းနဲ့တောင်ဝင်တော့မယူဘူးဆိုတာဖြစ်နိုင်တဲ့အခါပါ။
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးစီးကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာတော့တိုင်းနာပါတီအချို့ကတဝန်လွှာပေးပို့ခဲ့တာရှိပေမဲ့ထင်ရှားတဲ့တိုင်းနာပါတီခေါင်းဆောင်တွေတက်ရောက်တာမတွေ့ခဲ့ရပါဘူး။မြန်မာနိုင်ငံပြည်ထောင်ကိုလိုနီလက်အောက်ကလွတ်မြောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်ဒီကနေ့မနက်4:20မိနစ်အချိန်ကနေပြည်တော်မှာရှိတဲ့မြို့တော်ခမ်းမရှိနဲ့ရန်ကုန်မြို့ရှိတဲ့ဘုရားနီးမှာရှိတဲ့ပြည်သူရင်မြင်တို့မှာအလံတင်ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့ပါလိမ့်ရှင်။